ဘာရှားအယ်လာဆတ်အစိုးရဓာတုလက်နဲ့သုံးစွဲမှုရပ်သွားအောင်လို့အမေရိကန်ဥဆောင်ပြီးတော့လေကြောင်းကနေတိုက်ခိုက်ဖို့ပြင်ဆင်နေတာဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကဆီးရီးယားပြည်တွင်းစစ်ကိုဝင်တိုက်ဖို့မဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ဆီးရီးယားအစိုးရအပေါ်ဆန့်ကျင်သူတွေအဓိကနေထိုင်တဲ့ဒမတ်စကတ်မြို့ရပ်ကွက်အပေါ်အော်ဂတ်စလ22ရက်နေ့ကတိုက်ခိုက်မှုဟာနိုင်ငံတကာမှတားမြစ်ထားတဲ့စီးကိုကျော်လိုက်တာပဲဖြစ်တယ်လို့သူကပြောပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာအာရပ်နိုင်ငံများအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ဆီးရီးယားအရေးဒီကနေ့တွေ့ဆုံဆွေးနွေးခဲ့အပြီးသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုပြောခဲ့တာဖြစ်ပါတယ်။ဆီးရီးယားအစိုးရအပေါ်စစ်ရေးအရာတိုက်ခိုက်မှာကိုအမေရိကန်ပြည်သူတွေနဲ့လွှတ်တော်ကထောက်ခံလာအောင်လို့ကလေး400ကျော်အပါအဝင်လူပေါင်း 1400 ကျော်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုဗီဒီယိုကိုအမေရိကန်အစိုးရကဖြန့်ဝေမယ်လို့လည်းနိုင်ငံသားဝန်ကြီးကပြောပါတယ်။အဲ့ဒီဗီဒီယိုတွေထဲမှာတိုက်ခိုက်မှုကြောင့်လူတွေကလေးငယ်တွေတကယ်ကိုသေဆုံးကြတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပြီးတော့ဒီကိစ္စကိုလှစ်လျူရှုထားမှာမဟုတ်ဘူးလို့လည်းဆိုပါတယ်။အမေရိကန်ဥဆောင်မဲ့လေကြောင်းတိုက်ခိုက်မှုကိုအကူအညီပေးမပေးဆိုတာကိုတော့လာမယ့်24နှစ်ရည်အတွင်းမှာအာရပ်နိုင်ငံတွေကအဆုံးအဖြတ်ပေးလိမ့်မယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဆီးရီးယားနဲ့ပတ်သက်တဲ့လျှို့ဝှက်ရှင်းလင်းချက်ကိုနိုင်ငံသားဝန်ကြီးအပါအဝင်ဒီလွှတ်တော်မှာတနင်္လာနေ့အင်္ဂါနေ့တွေမှာရှင်းပြဖို့အစီအစဉ်ရှိပါတယ်ရှင်။